လာမယ့်တစ်နှစ်ခွဲကာလအတွင်းအထူးရေကောက်ပွဲမကျင်းပခင်အရေးပါတဲ့ပေးထားတဲ့ကတိတွေကိုအကောင့်ထဲပေါ်တဲ့အနေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတင်းငွေနေ့ကအစိုးရဝန်ကြီးအဖွဲ့အပြောင်းလဲတွေပြုလုပ်တာမှာအမျိုးသမီးကာကွယ်ရေးဝန်ကြီးအစ်စ်ကိုရွေးချယ်ခန့်အပ်လိုက်ပါတယ်။နေမာလာစီတာရာမန်ဟာ35နှစ်အတွင်းပထမဆုံးအမျိုးသမီးတူအနေနဲ့အရေးပါတဲ့ဝန်ကြီးဌာနကိုဦးဆောင်ရမှာဖြစ်ပါတယ်။သူမမတိုင်ခင်ကတော့ကွယ်လွန်သူဝန်ကြီးချုပ်ဟောင်းအင်ဒရာဂန္ဒီဟာလည်းကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့နေရမာလာစီတာရာမန်ဟာကုန်သွယ်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးအိန္ဒိယရဲ့မြောက်ပိုင်းအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်ပါကစ္စတန်တို့နဲ့တင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အချိန်မှာကာကွယ်ရေးဝန်ကြီးတာဝန်ကိုထမ်းဆောင်အောင်မှာဖြစ်ပါတယ်။သူမဟာစိတ်ဓာတ်ပြင်းထန်သူ၊ထိရောက်ကြွန့်ကျင်သူ၊ရှင်းလင်းစွာပြောဆိုလုပ်ကိုင်နိုင်သူအဖြစ်ချီးမွမ်းခံရသူလည်းဖြစ်ပါတယ်။နေရမာလာစီတာရာမန်ဟာဝန်ကြီးချုပ်မိုဒီအစိုးရအဖွဲ့အတွင်းဒုတိယမြောက်အမျိုးသမီးဝန်ကြီးဖြစ်ပါတယ်။တခြားအမျိုးသမီးဝန်ကြီးကတော့နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဆူရှမာစွာရာချ်ဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာကြံရှိနေသေးတဲ့သူ့အစိုးရရဲ့တနစ်ခွဲတာကာလအတွင်းအစိုးရလုပ်ငန်းတွေတိုးတက်ကောင်းမွန်ရေးအာရုံစိုက်လှုပ်ဆောင်တဲ့အနေနဲ့ဝန်ကြီးအသစ်၉ဦးကိုခန့်အပ်ခဲ့ပါတယ်။